The Voice of America in Burmese.
မင်္ဂလာညချမ်းကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ28ရက်သတင်းလာနေ့ညဘက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 နာရီအထိလိုင်းနိုမီတာ2532နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါအချိန်နဲ့တပြေးညီတင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ပြီးတင်ဆက်မှာပါ
ကျွန်မကတော့ဆုမြတ်မပါရှင်ဗင်နီဇွဲလားနိုင်ငံစစ်တပ်အနေနဲ့ပြည်သူအများဘက်ကရက်တီအလာအောင်လို့စီယုံဆန္ဒထုတ်ဖော်ပွဲနှစ်ခုလုပ်ဖို့အတွက်ယာယီသမရဟွမ်ဂွိုက်ဒိုကဆော်ဩထားပါတယ်ရုရှားနိုင်ငံကခရိုနီကြီးတယောက်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုအမေရိကန်အစိုးရကပိတ်ဆို့တံခတ်မှုတွေကနေဖယ်ရှားပေးလိုက်ပါတယ်အခုလိုမျိုးထိတ်တန့်သတင်းတွေကိုကိုရနိုင်နဲ့အကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာပြည်သူတွေကိုအကျိုးပြုစေမဲ့ရင်းနှီးမြှုပ်နှံမှုတွေလာရောက်ကြဖို့ဒေါက်ဆန်းစုကြည်ကဖိတ်ခေါ်တဲ့ပေါ်မြန်မာစီးပွားရေးလုပ်ငန်းရှင်တွေကဘယ်လိုမျှော်လင့်ပါသလဲ
ကျွန်တော်ကတော့နောက်ပိုင်းဆက်ထည့်ကျင်လာတော့စက်ကြီးနဲ့ပတ်သက်တဲ့အခြေခံနဲ့ investment တွေကိုဘယ်လိုနိုင်ငံတော်ကခေါ်ပြီးမဲ့စက်ကြီးနဲ့ပတ်သက်တဲ့ဒီနေရာကြီးစဉ်းစား
ဒီကြောင်းဒီနေ့ပြီးမှတင်ဆက်သွားဖို့ရှိသလို KNU နဲ့မြန်မာတက်မတော်တို့ဖေဖော်ဝါရီလထဲမှာတွေ့ဆုံမဲ့အကြောင်းနဲ့မြစ်ဆုံစီမံကိန်းအပေါ်မှာကန့်ကွက်မှုဝေဖန်မှုစတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်ပါပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုပြန်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
ဗင်နီဇွဲလားနိုင်ငံရဲ့စစ်တပ်ကိုသူ့ဖက်ပါလာအောင်လို့စီယုံကြိုးစားတဲ့အနေနဲ့ယာယီသမရအဖြစ်သူ့ကိုယ်သူကြီးညာထားတဲ့ဟွမ်ဂွိုက်ဒိုကဒီတစ်ပတ်ထဲမှာနှစ်ရက်လူမှုအင်အားပြပွဲလုပ်ဖို့ဆော်ဩထားပါတယ်သမရနီကိုလက်မာဒူရိုဘက်မှယက်တီမဲ့အစားပြည်သူတွေဘက်မှယက်တီလာအောင်လို့ဗုဒ္ဓဟူးနေ့နေ့လယ်2နာရီမှာကြားလို့ရှိရင်2နာရီငင်းငင်းချမ်းချမ်းဆန္ဒပြကြဖို့အတွက်ဟွမ်ဂွိုက်ဒိုတိုက်တွန်းထားပါတယ်။လာမယ့်စနေနေ့ကျရင်လည်းဗင်နီဇွဲလားတနိုင်ငံလုံးအပြင်တကမ္ဘာလုံးမှာရှိတဲ့သူ့အပေါ်ထောက်ခံသူတွေကိုလက်မော်ထွက်ဆန္ဒပြကြဖို့ပြောကြားထားပါတယ်။နိုင်ငံမှာရွေးကောက်ပွဲတင်ကျင်းပပေးဖို့ EU ဥရောပသမဂ္ဂကစနေနေ့ကိုနောက်ဆုံးသတ်မှတ်ရပေးထားတာဖြစ်ပါတယ်။လက်ရှိမဒူရိုအစိုးရကိုပယ်ချပြီးဒီမိုကရေစီကိုထောက်ခံတဲ့စစ်သားတွေကိုလူငင်းချမ်းသာခွင့်ပေးမယ်လို့လည်းဟွမ်ဂွိုက်ဒိုကပြောကြားထားပါတယ်။နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်စစ်သားတွေလေးစားလိုက်နာကြောင်းပြသတာကိုပြည်သူတွေစောင့်နေတယ်လို့သူကပြောခဲ့ပါတယ်။စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေကိုလူငင်းချမ်းသာခွင့်ပေးမယ်အစီအစဉ်ဆ ਾਇ ရွက်တွေကိုလည်းသူ့အပေါ်ထောက်ခံသူတွေကလိုက်ဝေပေးခဲ့ကြပါတယ်။စစ်သားတချို့ကတော့အဲ့ဒီဆ ਾਇ ရွက်တွေကိုစုပ်ဖြဲကြပါတယ်။ဒါပေမဲ့နိုင်ငံထဲမှာအစားအသောက်နဲ့တခြားအခြေခံလိုအပ်ချက်တွေစုစုဝဝပြတ်တောက်ရှားပါးနေတာကြောင့်သူတို့နဲ့သူတို့မိသားစုဝင်တွေစိတ်ပျက်နေကြပြီလို့စစ်မှုရန်တော်တော်များများကပြောနေကြပါတယ်။သမရနီကိုလက်စ်မာဒူရိုကတော့စစ်တပ်ကသူ့ဘက်မှာရှိတယ်လို့တနင်္ဂနွေနေ့ကစီးရီးလေးဂျင်ပွဲတစ်ခုမှပြောကြားခဲ့ပါတယ်
။ရုရှားနိုင်ငံကခရိုနီကြီးတယောက်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုအမေရိကန်စိုးရွားကပိတ်ဆို့တံခတ်မှုတွေကနေဖယ်ရှားပေးလိုက်ပါတယ်။လူမီယံလုပ်ငန်းကြီးဖြစ်တဲ့ရူဆော်နဲ့သူ့ရဲ့မိခင်ကုမ္ပဏီ N+ နဲ့စွမ်းအင်ကုမ္ပဏီ Eurosip Energo တို့ဟာရုရှားသမ္မတနဲ့နှီးစပ်တဲ့ OLEGDerry Pascal ရဲ့ထိန်းချုပ်မှုအောက်မှာရှိခဲ့ကြတဲ့အတွက်ရည်ယူမှုဖယ်တာကိုဒီမိုကရက်လွတ်တော်အမတ်တွေနဲ့ Republican အမတ်တချို့ကကန့်ကွက်ကြပါတယ်။ဒီလုပ်ငန်းတွေမှာ Derry Pascal ရဲ့အစုရှယ်ယာဓာတ်ရိုက်နဲ့သွေးဝိုင်းပိုင်ဆိုင်မှုတွေနှဲသွားသလိုသူ့ရဲ့ထိန်းချုပ်မှုလည်းမရှိတော့ဘူးလို့ American ဘဏ္ဍာရေးဌာနကပြောကြပြီးတံခါးပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့တာပါ။N+ နဲ့ Russo Company တွေရဲ့ဘုတ်ဖွဲ့ဝင်အများစုကလည်း Derry Pascal နဲ့အဆက်ဆက်မရှိတဲ့ American နဲ့ဥရောပကဒီကြလွတ်လပ်တဲ့ဘုတ်ဖွဲ့ဝင်တွေဖြစ်ရမယ်ဆိုတဲ့အမကန်ချက်လည်းရခဲ့တယ်လို့ဆိုပါတယ်။သူတို့လုပ်ငန်းတွေနဲ့ပတ်သက်လို့ဘယ်တော့ကမှနဲ့မတူတဲ့ပွင့်လင်းမြင်သာမှုရှိအောင်လုပ်ဖို့လဲကုမ္ပဏီတွေသဘောတူခဲ့ကြတယ်လို့ American ဘဏ္ဍာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
အရှိအကျဆုံးရက်ဆိုင်မှုအဆုံးသက်ပြီးတော့အမေရိကန်အစိုးရလုပ်ငန်းတွေပြန်လည်စတင်နေပြီမို့အစိုးရဝန်ထမ်းတွေဒီကနေ့တင်းတင်းလာနေမှရုံးပြန်တက်နေကြပါပြီ။အစိုးရလုပ်ငန်းတွေပြန်ဖွင့်ပေးဖို့လွှတ်တော်နဲ့အင်ဂျီရောဂျာတောက်ချာနေကသဘောတူခဲ့ပြီးတဲ့နောက် February 15ရက်နေ့အထိယာယီအသုံးစရိတ်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးအတည်ပြုပေးခဲ့တာပါ။ဒါပေမဲ့သတင်းသုံးပတ်အတွင်းမှာသမ္မတထရမ့်တောင်းနေတဲ့တတိုင်းကာစရိတ်သဘောတူညီမှုရဖို့အတွက်လွှတ်တော်ခေါင်းဆောင်တွေကြားမှာညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်။ဒါပေမဲ့တတိုင်းကစိမ့်နဲ့ပတ်သက်လို့သူလက်ခံနိုင်တော့တဲ့အခြေအနေသဘောတူညီချက်မျိုးရအောင်လို့လွှတ်တော်ညှိနှိုင်းရေးတာဝန်ခံတွေဘက်ကညှိနှိုင်းနိုင်ခြင်းဟာ90ရာခိုင်နှုန်းတောင်ရှိတယ်လို့မမြင်ရဘူးလို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။သူဘက်ကတော့တောင်းနေတဲ့ဒေါ်လာ 5.8 ဘီလီယံမရတဲ့သဘောတူညီချက်မျိုးကိုလက်ခံနိုင်မယ်လို့မထင်ဘူးလို့ Wall Street Journal သတင်းဌာနနဲ့တနင်္ဂနွေနေ့ကမင်းမြန်ကမှပြောကြားခဲ့ပါတယ်။သ ကလေးဘွားတွေက American နိုင်ငံကို မိဘနဲ့ အတူ ရောက်လာခဲ့ကြတဲ့ Dream House တို့ တင်စား ခေါ်နေကြသူတွေကို နိုင်ငံသား ပေးမဲ့ အချက် သဘောတူညီချက် ထဲမှာ ပါလာရင် လက်မခံနိုင်ဘူးလို့လည်း သမ္မတ Trump က ပြောခဲ့ပါတယ် American ကို တရားမဝင် ရောက်လာနေတဲ့ ကလေးတွေရဲ့ အနာဂတ် အရေးကိစ္စက တီးကြဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့သူကဆိုပါတယ်။သုံးပတ်အတွင်းသူလိုချင်တဲ့တိုင်းကာစိတ်သဘောတူညီချက်မရခဲ့ရင်အစိုးရလုပ်ငန်းတွေပြန်ရိုင်းဆိုင်နာကိုရွေးချယ်ချက်နည်းလမ်းတစ်ခုအဖြစ်ရွေးချယ်နိုင်တယ်လို့နိုင်ငံတော်အရေးပေါ်အခြေအနေကြေညာလို့လည်းရတယ်လို့သမ္မတက Wall Street Journal သတင်းကိုပြောကြားခဲ့ပါတယ်။လူစုံနိုင်ငံရှိတောင်ပိုင်းမှာတောက်ကြံတွေကရေကာတာပြကြမှုကြောင့်တည်ဆုံသူရေအတွက်ဟာတနင်္ဂနွေနေ့ကတော့ 58ရှိရောက်အထိရှိသွားပြီးတော့300ထက်မနည်းလည်းပျောက်ဆုံးနေတယ်လို့ ပြောဆုံးနေတာကြောင့်ထပ်ပြီးတော့ထိုးလာနိုင်ဖို့ရှိနေပါတယ်။တနင်္ဂနွေနေ့ကတော့အဲ့ဒီဘရူမာဒီညိုမြို့မှာရှိတဲ့နောက်ထပ်ရေကာတာတစ်ခုလည်းထပ်ပြီးတော့ကျိုးလာနိုင်တယ်ဆိုတဲ့သတင်းမှုတွေကြောင့်အာနာပိုင်တွေကခေတ်သေးလုပ်ငန်းတွေကိုခေတ်ဆိုင်ငံခဲ့ပါတယ်။ဒေသခံတွေအနေနဲ့လည်းအဲ့ဒီရေကာတာဘေးကင်းလုံခြုံမှုရှိမရှိဆိုတာကိုသေချာစုံစမ်းစစ်ဆေးပြီးတဲ့အချိန်ထိဘေးလွတ်
ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ
ဒီရေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုက်လိုမီတာ19 kHz 1505တို့ညာလိုက်လိုမီတာ25 kHz 1180တို့ညာလိုက်လိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ခင်ဗျာ။ဒီနေ့ညာပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တရုတ်နိုင်ငံကထင်ရှားတဲ့လူခွေရေးရှင်းနေဝမ်ချွမ်ကျန်းကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ထောင်ဒဏ်၄နှစ်ခွဲချမှတ်လိုက်ပါတယ်။နိုင်ငံရေးအခွင့်အရေးကိုလည်း၅နှစ်တားမြစ်တယ်လို့နိုင်ငံအရှေ့မြောက်ပိုင်းတီယန်ဂျင်မြို့တရားရုံးတစ်ခုကအွန်လိုင်းပေါ်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဝမ်ဟာနိုင်ငံရေးလှုပ်ရှားသူတွေ၊ရေယာသိမ်းခံရသူတွေနဲ့မတရားအသင်သတ်မှတ်ခံရတဲ့ဖာလွန်ဂေါင်ဘာသာရေးအဖွဲ့ဝင်တွေရဲ့အမှုတွေကိုလိုက်ပေးနေတဲ့ရှေ့နေဖြစ်ပါတယ်။2015ခုနှစ်တုန်းကလူခွေရေးရှင်းနေတွေနဲ့တက်ကြွလှုပ်ရှားသူ200ကျော်ကိုဖမ်းဆီးခဲ့တဲ့909နှိမ်နှင်းမှုလို့ပြောနေတဲ့ဖမ်းဆီးနှိမ်နှင်းမှုအတွင်းမှာဝမ်အဖမ်းခံခဲ့ရတာပါ။ဒီနေ့ပြစ်ဒဏ်မချခံရခင်အထိ3နှစ်ထောင်ထဲမှာနေရစဉ်အတွင်း2018ဒီဇင်ဘာမှာရုံးထုတ်ဆစ်ဆေးတဲ့ရက်တစ်ရက်ကလွဲလို့သူ့ရဲ့ဇနီးအပြင်ရှင်းနေနဲ့လည်းတွေးခွင့်မရခဲ့ပါဘူး။ဇနီးဖြစ်သူလီဝမ်ဇူးကတော့သူ့ခင်မလွမြောက်ရေးအတွက်တရုတ်အာဏာပိုင်တွေကိုအာခံပြီးတော့တက်တက်ကြွကြွလှုပ်ရှားခဲ့ပါတယ်။ခင်မောဝါချွမ်ကျန်းရုံးထုတ်တဲ့နေ့တွေဆိုရင်လည်းဒီလုံဂျုံရီတောင်မြင့်ရှိသူတွေကသူ့ကိုအိမ်ထဲကနေအိမ်ပြန်ထွက်ခွင့်မပေးခဲ့ပါဘူး။909နှိမ်နှင်းမှုမှာဖမ်းဆီးခံရတဲ့ရှေ့နေတော်တော်များများလဲဝါချွမ်ကျန်းလိုပဲဒီနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲခံခဲ့ကြရပြီးတော့တရားရေးဆိုင်ရာအလုပ်လုပ်ခွင့်နဲ့တားမြစ်ခံခဲ့ကြရပါတယ်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကဖျားကြောင်တစ်ခုမှာတနင်္ဂနွေနေ့ကဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူ20သေဆုံးပြီးတော့81ယောက်တန်းရပ်သွားပါတယ်။တချို့ထိကသေဆုံးတဲ့သူတွေကိုစီးရဲနှခါပြန်ကောက်မိတာကြောင့်အစောပိုင်းကစီးရဲတွေကတော့ထိချမှန်ကန်မှုမရှိဘူးဆိုပြီးတော့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါတယ်။ဖိလစ်ပိုင်ဆိုရကတော့အခုလိုရဲရဲဆက်ဆက်ဘုံခွဲတိုက်ခိုက်ခဲ့တဲ့သူတွေကိုလိုက်လံဖမ်းဆီးပြီးတော့ပြင်းပြင်းထန်ထန်ရေးယူသွားမှာဖြစ်တယ်လို့ညင်ညာချက်ထုတ်ပြန်ထားပါတယ်။ဇူလူခရိုင်ဂျိုလိုမျိုးကဖျားကြောင်အတွင်းလူအများပြဝတ်ပြုနေစဉ်အတွင်းမှာပထမဘုံတလုံးပောက်ကွဲခဲ့ပြီးအဲ့နောက်စစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကူအညီပေးဖို့ဝင်သွားတဲ့အချိန်မှာနောက်ထပ်ဘုံတလုံးပောက်ကွဲခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကတော့ဒီဘုံခွဲတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒဆွဲကင်တဲ့တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါပြန်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဒီတိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့သူတွေကိုအမြန်ဆုံးဖမ်းဆီးအရေးယူသွားဖို့တောင်းဆိုလိုက်ပါတယ်။ IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ IS အဖွဲ့ရဲ့အာမက်တရင်အေဂျင်စီကတနင်္ဂနွေနောက်ပိုင်းမှာကြေညာခဲ့ပါတယ်နော်။
အီတလီစိတ်ကမ်းမှာကန့်ကွက်ခွင့်မပြုလို့အီတလီကမ်းလွန်မှာကြောက်ချထားတဲ့ကယ်ဆယ်ရေးသမော့တဆင်းကိုပြည်ထရေးဝန်ကြီးကတရားစွဲမယ်လို့ချိန်ချလိုက်ပါတယ်။ဥရောပနိုင်ငံတွေကိုမြေထဲပင်လယ်ထဲကနေလာရောက်နိုင်ဖို့ကြိုးစားတဲ့ဒီနိုင်ငံပ ပြောင်းလာသူ 48 ယောက်ကိုကယ်ဆယ်ထားတဲ့ Sea-Watch 3 တင်မောဟာစစ်စလီကန်းလွန်မှာပြီးခဲ့တဲ့ကြာသပတေးနေ့ကကြောက်ချထားတာဖြစ်ပါတယ်။ရာသီဥတုအခြေအနေကြောင့်တင်မောကိုကြောက်ချခွင့်ပြုထားတာပါ။လက်ရှိအာဏာရလက်ရဇွန်ပါတီခေါင်းဆောင်ပြည်ထောင်စုဝန်ကြီးမတ်တေယိုဆယ်ဗာနီကနိုင်ငံပြောင်းလာသူတွေကိုကယ်ဆယ်တဲ့တင်မောတွေကိုအီတလီစိုက်ကန်းတွေမှာကန့်ကွက်မပေးတဲ့မူချထားတဲ့အတွက်တင်မောပေါ်ပါလာတဲ့သူတွေလည်းကန့်စင်ခွင့်မရဖြစ်နေကြပါတယ်။ဂျ ယ်လို့ဆယ်ဗီနီကဆက်ဆွဲနေပါတယ်။အီတလီလွှတ်တော်အမတ်တဖွဲ့ကတော့တနင်္ဂနွေနေ့ကတင်မော့ဝတ်တက်ပြီးတော့တင်မော့အခြေအနေနဲ့ကယ်ဆယ်ထားသူတွေရဲ့အခြေအနေကိုလေ့လာခဲ့ပါတယ်။နိုင်ငံပြောင်းလာသူ48ယောက်လုံးပင်ပန်းနွားနေနေကြတဲ့အပြင်သူတို့အသုံးပြုနိုင်တဲ့ရေချိုးကမ်းလည်းတစ်ခုပဲရှိတယ်လို့လွှတ်တော်အမတ်တွေကပြောပါတယ်။လူသားတွေဖြစ်ကြတဲ့အဲ့ဒီသူတွေလိုအပ်တဲ့အကူအညီတွေရယူနိုင်ကြအောင်လို့တင်မော့ကိုကန့်ကတ်ခွင့်ပေးဖို့အတွက်နိုင်ငံတကာကြက်ချင်ဤအဖွဲ့ဥက္ကဋ္ဌကဒီကနေ့ကြေညာချက်ထုတ်ပြန်ပြီးတော့အီတလီအစိုးရကိုတောင်းဆိုလိုက်ပါတယ်။
ကျွမ်းနိုင်ငံဟဘာနာမြို့တော်ကိုတနင်္ဂနွေနေ့ညကလေးစနှမောင်းဝင်ရောက်တိုက်ခတ်ခဲ့လို့၃ယောက်ထိဆုံးပြီးတော့182ယောက်ထပ်မင်းထိခိုက်ဒဏ်ရာရသွားခဲ့ကြပါတယ်။ဒီနေ့တင်လာနေမဲ့စောပိုင်းမှာတော့သမရမေဂေါ DS ကနောကလေးစနှမောင်းတန်ခံရတဲ့နေရာတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ထိခိုက်ပျက်စီးမှုတွေကကြီးမားလာတယ်လို့သူရဲ့တေတာစာမျက်နှာအပေါ်ကနေသမရကရေးသားခဲ့ပါတယ်။မြို့တော်ရဲကရက်ွက်ထဲကိုချက်လီကြီးဝင်လာသလိုအတန်ကြီးနဲ့လေးစနှမောင်းတိုက်ခတ်ခဲ့တာဖြစ်တယ်ဆိုပြီးတော့မြို့ကန်တွေကပြောပါတယ်ခင်ဗျာ။တနင်္ဂနွေနေ့ကကစားသွားခဲ့တဲ့ Spain La Liga အမပေးဘောလုံးပွဲမှာတော့ Barcelona အသင်းကအနိုင်ရရှိသွားပါတယ် Barcelona နဲ့ကျွန်တော်တို့ကစားတဲ့ပွဲမှာတော့ငိုးကိုမရှိနဲ့နိုင်သွားတာပါ Barcelona အတွက်ဂိုးတွေကတော့ Semedo နဲ့ Messi တို့ကသွင်းပေးခဲ့တာပါ Real Madrid နဲ့ Espanyol ပွဲမှာတော့ Real Madrid က၄ဂိုး၂ဂိုးနဲ့နိုင်သွားပါတယ် Real အတွက်ဂိုးတွေက Benzema က၂ဂိုးRamos နဲ့ Bale တို့ကတကိုးစီသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒေတာရောက်နိုင်ငံတကာသတင်းတွေကိုမန်းဆူမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VO ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့ internet ဆာမျက်နှာ burmese.vonews.com မှာလည်းတရိုက်နားဆင်နေပါတယ်အခုတော့ရင်းနှီးမြှုပ်နှံမှုဆိုင်ရာသတင်းတစ်ပုဒ်နဲ့စတင်ကြပါတယ်မြန်မာနိုင်ငံမှာတာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်လာလှုပ်ကြဖို့အတွက်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဖိတ်ခေါ်လိုက်ပြီးမြန်မာလူထုနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံကြဖို့ကိုလည်းတိုက်တွန်းပါတယ်မြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတဲ့ Invest မြန်မာ Summit 2019အခွင့်အမေကွန်းမှာဒေါက်တာဆန်းစုကြည်ကအဲ့ဒီလိုတိုက်တွန်းသွားတာပါဒီဆွေးနွေးပွဲမှာစိုက်ပျိုးရေးနဲ့ပတ်သက်တာမျိုးကိုတည်တံ့ထဲသွင်းဆွေးနွေးစေချင်တယ်လို့စီးပွားရေးလုပ်ငန်းရှင်တဦးကလည်းပြောပါတယ်ပြည်ဝင်မြောင်ပိုင်းသတင်းတော့ကိုကောင်းဆန်ဟင်းသတင်းပေးပို့ထားပါတယ
်ဒီကနေ့တင်းလာနေရစပီးနေပြီးတော့မှနေ့ကကျင်းပတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲဖွင့်ပွဲအခမ်းအနားမှာပြောတဲ့မေကွန်တဲစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာလှုပ်ဆောင်ထားတဲ့အပြောင်းအလဲတွေနဲ့မြန်မာနိုင်ငံရဲ့အသာချက်တွေကိုထောက်ပြပြီးမြန်မာနိုင်ငံမှာတာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုတွေလာပြီးလှုပ်ဆောင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းဖိတ်ခေါ်လိုက်တာပါ
So please do come to Myanmar soaking in the atmosphere
မြန်မာနိုင်ငံကိုလာခဲ့ကြပါအခွင့်အလမ်းတွေပြည့်နှက်နေတဲ့အခြေအနေတစ်ခုကိုအချိန်ယူလေ့လာပြီးအတွေ့အကြုံတွေရယူကြပါတက်လွင်ပြီးအားပြည့်အင်ပြေတက်ဝင်လှူရှားနေတဲ့ကျမတို့ရဲ့စီးပွားရေးကိုကိုယ်တိုင်ကိုယ်ကျလာကြည့်ပေးကြပါ
အကြီးမားဆုံးရင်းနှီးမြှုပ်နှံမှုဟာမြန်မာလူထုမှာရင်းနှီးမြှုပ်နှံတာဖြစ်ပြီးဒီလိုရင်းနှီးမြှုပ်နှံမှုမျိုးလှုပ်ဆောင်ကြဖို့လဲဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောဆိုသွားပါတယ်ဒါအပြင်ပြည်သူအစိုးရပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကပုဂ္ဂလိကကဏ္ဍလက်တွဲလှုပ်ဆောင်ပတ်တွေနဲ့အတူရင်းနှီးမြှုပ်နှံမှုဆိုင်ရာအဆိုပြုချက်အသီးသီးကိုထုတ်ဖော်တင်ပြခွင့်ရမယ့်ကြီးမားတဲ့အခွင့်အလမ်းဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲမှာစစ်မှုဝင်ကြီးဌာနအပါအဝင်တိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေကသက်ဆိုင်ရာဒေသလိုက်ရင်းနှီးမြှုပ်နှံမှုဆိုင်ရာအချက်အလက်တွေကိုတင်ပြခဲ့ကြပြီးသူတို့ပြည်နယ်တိုင်းတွေမှာလာရောက်ရင်းနှီးမြှုပ်နှံဖို့ကိုလည်းဖိတ်ခေါ်ကြတာပါရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံဖို့နဲ့ပတ်သက်ပြီးပြည်နယ်ဝန်ကြီးချုပ်ဦးညီပုကလည်းအခုလိုတိုက်တွန်းပြောဆိုသွားပါတယ
်။ဒီ investment လုပ်မဲ့သူတွေအတွက်ကလုံနိုင်တဲ့အခွင့်အလမ်းတွေနဲ့နေရာတွေအများကြီးပါ။အဲ့ဒါတွေမှာပို့ပြီးတော့လုပ်နိုင်တယ်ဆိုရင်ခုနဟိုစိုးရိမ်မှုရှိတဲ့အနေချင်းအစ်စာတွေကိုဟိုစိုးရိမ်ကြီးကခုနကျင်းတဲ့ဒီဒေတာစစ်ပန်းလေးတွေအဲ့ဒါတွေကအလိုလိုပြေပြောက်သွားပြီးတော့အဲ့ဒီဒေတာတွေကိုလည်းကျွန်တော်ပို့ပြီးတော့အဲဆွဲတင်နေတာ။ဒီဘက်ကလုံနိုင်တဲ့နေရာတွေလုံနိုင်တဲ့အခွင့်အလမ်းတွေကိုများများလုံနိုင်နေတယ်။ဘုကကနေရာတွေကအလိုလို
ကိုယ်တိုင်တက်ရောက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တူဖြစ်သူဦးကျော်တက်ကတော့သူဖြစ်စီကျင်တာကိုအခုလိုပြောပါရစေ
။ကျွန်တော်ကတော့ဒီမှာတော့နောက်ပိုင်းဆက်ထည့်ကျင်တာတော့စက်ပြူးနဲ့ပတ်သက်တဲ့အခြေခံနဲ့ investment ကိုဘလို့နိုင်ငံတော်ကခေါ်ပြီးမဲ့ဆက်ကြွေးနေပတ်သက်တဲ့ဒီနေရာရေးဆွေးနွေးဖို့ဤကအဲ့လိုမျိုးဟာတွေတော့လုပ်ပြီးကျင်တာဒါတော့ပါပဲ
အခုကျင်းပနေတဲ့ပွဲမှာပြောင်စုအဆင့်နဲ့ဒေသဆိုင်ရာအဆင့်စီမံကိန်းပေါင်း200ကျော်ကိုဖော်ပြထားပြီးစုစုပေါင်းရင်းနှီးမြှင့်မှုပမာဏမှာအမေရိကန်ဒေါ်လာ20ဘီလီယံကျော်ရှိတယ်လို့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။တယောက်သူပေါင်း1600ကျော်ရှိပြီးကြာကန်းဖွင့်လှစ်ပြသတဲ့ကုမ္ပဏီပေါင်း40ရှိတယ်လို့လည်းပြောထားပါတယ်။အခုလိုပွဲမျိုးကိုတော့နောက်နှစ်စဉ်ကျင်းပသွားနိုင်ဖို့ကြိုးစားမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ဒီဝေဒင်းတော့ကိုကောင်းဆိုင်ဖြစ်ပါတယ်ခင်ဗျာ။အခုတခါဆက်ပြီးနားဆင်ရမှာကမြန်မာတက်မတော်နဲ့လာမယ့်ဖေဖော်ဝါရီလထဲမှာနှစ်ဖက်တွေ့ဆုံဖို့ရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU က VOA ကိုပြောကြားပါတယ်ဒီလိုတွေ့ဆုံဆွေးနွေးဖို့ရှိတယ်ဆိုတာကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတဦးကလည်းအတည်ပြုပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေတာအပြန်အလှန်ပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးရေးကိစ္စပြောဆိုလာတာဖြစ်ပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းနောက်မအေးမာကတင်ပြမှာပါ
KNU ဖွဲ့ဟာချောင်းမြောင်းပစ်ခတ်မှု6ကြိမ်ကားပိုင်းခွဲမှု2ကြိမ်လုပ်ခဲ့တာကြောင့်တနိုင်ငံလုံးပစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကိုချိုးဖောက်တယ်ဆိုပြီးတက်မတော်ဘက်ကမကြသေးခင်ကပဲပြောဆိုထားပါတယ် KNU ဘက်ကလည်း NCA ကိုတက်မတော်ဘက်ကချိုးဖောက်တာဖြစ်တယ်လို့လည်းပြန်လည်ဆွတ်ဆွဲထားပါတယ်ဒီလိုအခြေအနေတွေဖြစ်လာပြီးတဲ့နောက်မှာတော့မကြခင်မှာနှစ်ဖက်တွဲဆုံဆွေးနွေးဖို့ရှိတယ်ဆိုပြီး KNU အထွေထွေတွင်းရေးမှူးချုပ်ဖလိုတာရိုမူကဒီ ਉਹ ကိုအခုလိုပြောပါတယ
်ဒီကတမ်တော်တွေကထုတ်ပြန်လိုက်တဲ့ဒီကကျက်ပေါ်မှာချိန်ကြံပြီးတော့ဖွဲ့စည်းထားတဲ့တပ်ပိုင်းဆိုင်ဟိုတုံးတာပါနော်တမ်တော်ရှင်လေးဖွဲ့ဆိုတာလဲကျွန်တော်တို့ပြုသွားမှာပါအဲ့တော့ကျွန်တော်တို့မှန်းထားပါတယ်ခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့ဟိုဥစားတုံးကလေဒီခဲ့တဲ့ဒီစင်ရလာ73ရက်နေ့တော့ကျွန်တော်တို့ဒီကျွန်တော်လို့တပေါ်ကျွန်တော်ချက်လိုက်မှာတွေ့ပါတယ်အဲ့ဒီမှာကျွန်တော်တို့ဒီဖေရလာတင်းမှာတွေ့လို့ရှိတယ်ဆိုတာကိုကျွန်တော်ပြောတာthe laws ရဲ့တွေ့နေဆိုတာရှိတယ်လေဒါပေမဲ့တွေ့တဲ့နေရာမှာလည်း NPC နဲ့တွေ့နေဆိုတဲ့သဘောတော့ကျွန်တော်တို့အဲ့လိုမျိုးစီစီရရှိတာပါနော်ဆိုတော့နေရာထိုင်ရင်းပါကြတော့ကျွန်တော်ပြန်ပြီးတော့စက်ပြစီလေးပါပေါ့
ဒီလိုတွေ့ဆုံဆွေးနွေးမယ်ဆိုတာနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါတယ်
ရှိပါလိမ့်မယ်ကျွန်တော်လည်းဟိုဘာနဲ့ရော NPC ရောလိုရလားတက်မတော်နဲ့ရောတွေ့ဖို့အတွက်ဟုတ်ပါတိုက်တွန်းထားတာပဲနိတိုက်တွန်းထားတာပဲဆိုတော့ရှိပါလိမ့်မယ်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ဟို KNU ကတော့ကျွန်တော်တို့ကဟိုမကြာခဏလေးဆွေးနွေးကြဖြစ်ပါတယ်ဟိုကလည်းတို့ဆွေးနွေးပြီးတိုင်းမှာလည်းတိုးတက်မှုတွေရှိပါတယ်မထက်လည်းတိုးတက်လာမယ်လို့ကျွန်တော်ညွှန်လင်းပါတယ
် KNU နဲ့တက်မတော်ကြာ2012ခုနှစ်ကတည်းကအပြစ်ခတ်ရက်စဲခဲ့တာ6နှစ်ကျော်ကာလကိုရောက်ရှိခဲ့ပြီမဲ့နှစ်ဦးနှစ်ဖက်ချုပ်ဆိုခဲ့တဲ့သဘောတူညီချက်များကိုတော့တိတိကျကျညနိုင်မှုမရှိသေးဘူးလို့လည်း KNU ဘက်ကတော့ဆိုပါတယ
်ကျွန်တော်တို့ကတော့2012ကတည်းကဒီတပ်ပိုင်းဆိုင်ရာကိစ္စတွေကိုရှင်းလင်းဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့မြင်တဲ့အတွက်ကြောင့်ကျွန်တော်တို့ကရှင်းလင်းချင်ပါတယ်ဆိုတဲ့ proposal ကို2012 September လ6ရက်နေ့ဆင်းတယ်အဲ့ဒီ6ရက်5ရက်အဲ့ဒီမှာလောက်တဲ့အစီအစဉ်မှာကျွန်တော်တို့ပြင်ထားလိုက်ပါတယ်ဆိုတော့အဲ့တော့ဦးအောင်မင်းတို့ဖြစ်ပေါ့နော်ဦးအောင်မင်းတို့ကတော့အတံမူရတော့ကျွန်တော်တို့ select ခရဲရှင်းလင်းသွားမယ်ဆိုတဲ့ပုံစံမျိုးဖြစ်ပြီလေနောက်ပိုင်းမှာဒီကလည်းကျန်တာဒီ NCA process တွေရောက်သွားတယ် NCA process တွေရောက်သွားပြီးတော့ bilateral ကိစ္စတွေကကျွန်တော်တို့ဟိုဆွေးဆွေးနွေးဖြစ်ဖို့ပေါ့နော်ဒီပို့ပြီးတော့နိုင်ငံရေးလမ်းကြောင်းတွေကိုပို့သွားပြီးတော့အခက်ရရှိပိုင်းမှာကြတော့ GMC ကဝင်လာပြီးတော့ GMC ကပဲဟိုလုပ်မယ်ဆိုပြီးနေ GMC မှာလည်းခုနပြောတဲ့တပ်ပိုင်းဆိုင်ရာဆွေးနွေးပွဲတွေရဲ့အဖြစ်ရှိတဲ့ခါကျတော့ GMC လည်းသူကဒီပေါင်းစောင့်ကြည့်ရမှမသိရှင်းလင်းတဲ့ကြည့်ကြတဲ့အားကိုမရှိဘူးဖြစ်နေတာပါလေဆိုတော့ဒါကြောင့်ဒီလိုမျိုးဟိုလစ်ဟာနေတဲ့ဒီဆိုင်လုံးဝရှင်ရဲ့အမိသားကိုကျွန်တော်ကထောက်ပြချင်တာလည်းဖြစ်တာပါနော
်တက်မတော်ဘက်ကဒေတာဖွံ့ဖြိုးရေးဆိုပြီးလမ်းဖောက်လုပ်တယ်လို့ KNU ဘက်ကလည်းဒါဟာစည်ရေးပြင်ဆင်တာလုပ်တာဆိုပြီးဆွဆွဲပြီးတော့ KNU တက်မဟာရီနဲ့မြမတက်မတော်တို့ချိတွေ့ပြစ်ခတ်မှုတွေမကြာခဏဖြစ်ခဲ့ပါတယ်ဇန်နဝါရီလအတွင်းမှာဆိုရင်ဖားပေါ်ခရိုင်ထဲမှာနှစ်ဖက်ကြားစည်ရေးတင်းမာမှုတွေပိုဖြစ်ခဲ့ပါတယ်မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ရှင
်။ထိုင်းချီဆိုင် VOA သတင်းတော့မအေးမှတင်ပြခဲ့တာပါ။အခုတော့မြစ်ဆုံကိစ္စကြည့်ရအောင်ပါ။မြစ်ဆုံစစ်စီမံကိန်းပြန်ဆမဲ့အရေးလက္ခဏာတွေပေါ်လာနေတဲ့အတွက်ဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းတကြော့ပြန်ပေါ်လာနေပါတယ်။ရာဝတီတိုင်းမြို့တော်ပသိမ်မှာ Digini Sanabia where to cool the low. The Ningunu Minirongale, Yangu Muma, Sanabia where to cook Pipwagibare. Dilo Gangwe Sanabia where you go, Eawari Bagune, Mugueta, Mujirima, Sello, Dabo Sidelu, Usang, Season Duriga, Piovare, Dijang, Guzo Tega, Yangu Muani, the Dim Pibu Tavare.
ညစုံစေစီမံကိန်းကိုပြန်စမဲ့သဘောမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တံမကြီးကပြောလိုက်ပြီးရဲ့နောက်အဲ့ဒီစီမံကိန်းကိုကန့်ကွက်တဲ့သဘောထားအမြင်တွေကိုပြန်ကြားလိုက်ရသလိုကန့်ကွက်ပွဲလည်းပြန်ဖြစ်လာနေရပါတရုတ်နိုင်ငံစီဘီအိုင်ကုမ္ပဏီကနှစ်ထောင်ဆယ်ရှစ်စက်တင်ဘာလောက်ကစပြီးညစုံစေစီမံကိန်းပြန်စနိုင်ဖို့ဒေတာကန်လူလူကိုစီယုံရေးလုပ်တာရှိသလိုတရုတ်အစိုးရရဲ့ပြပရင်းနှ မကွေးပကိုးနယ်အေရဝတီတိုင်းသုံးခုကမြို့နယ်20မှာမြေဆောင်ဆဲစီမံကိန်းကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ပြီးပြည်သူတွေရဲ့လက်မှတ်တွေကိုတရုတ်ကွန်မြူနီပါတီကိုပေးပို့ဖို့စီစဉ်နေကြတာဖြစ်ပါတယ်။အဲဒီဆန္ဒထုတ်ဖော်ပွဲကိုဇန်နဝါရီ28ရက်နေ့ကပသိမ်မြို့ကနေစတင်လိုက်ပြီးလူဦးရေ300ကျော်လောက်ပါဝင်ခဲ့တယ်လို့ငင်းညာပါစေမြန်မာပြည်ကွန်ရက်အေရဝတီတိုင်းတာဝန်ခံဦးစော်ထိုက်ကပြောပါရစေ။ဒီ
လိုမျိုးနေချက်တင်းကိုဘာကြောင့်လောက်ကြားဆောင်ရဲဒီမြေဆောင်စီမံကိန်းဟာတကယ်များလို့ဖြစ်သွားခဲ့ရင်အရိုးအရဝီကြီးတွေတုံးသွားမှာဖြစ်တယ်။ပြောင်းမင်းကြီးသိသုံးသွားမယ်ဆိုရင်ပြောင်းပြီးဟိုမိတင်းနေထိုင်ကြတယ်အဲမြန်မာပြည်မှာရှိတဲ့တိုင်းလားပြည်သူအားလုံးဒုက္ခရောက်ကြမှာဖြစ်တယ်ပြီးတော့အယောက်လီကငါတို့ရဲ့ထုတ်စာအနာဖြစ်တယ်ပြောင်းရီကိုထိပါတာမှန်များထုတ်စာကိုထိပါတယ်မှခံစားရတယ်ဒါကြောင့်ဆိုလို့ဒီဆုံးစီမံရေးစတင်ရေးကိုတောင်းဆိုရခြင်းဖြစ်တယ်
ပသိမ်မြို့လှူရှားမှုတွေရဲ့မှာစတစ်ကာကမ်ပိန်းတွေပညာရှင်တွေရေးထားတဲ့မျက်စုံနဲ့ပတ်သက်တဲ့အကျိုးအပြစ်တွေကိုဖော်ပြထားတဲ့လက္ခဏာဆောင်ဆောင်တွေဝေရာဟောပြောပွဲတွေလုပ်တာကြပြားရွတ်စုပွဲနဲ့လက်မှတ်ကောက်ခံတာတွေလုပ်ခဲ့ပါတယ်။ ARR တိုင်းမှာပသိမ်၊ကံကြီးကြောင်၊ငပူတော်၊ဟင်းသက်သာ၊မြန်အောင်၊ကြံငင်း၊အင်ကပူ၊ဇလွန်၊ပဲခူးတိုင်းမှာတော့ဂျိုးပင်ကောက်ပောင်းတယ်ပြီးအောင်လန်းသရက်စင်ပောင်းဝဲကံမမကွေးတိုင်းမှာတော့တောင်တွင်းကြီးဆက်လင်းရေနံကြောင်စိတ်ဖြူရေစကြိုစရဲ့မြို့20မှာတလာတွင်းဇက်တိုက်လှုပ်သွားကြဖို့စီစဉ်ထားပါတယ်အဲ့ဒီဒေတာတွေကကောက်ခံလို့ရတဲ့လက်မှတ်တွေကိုအခုနှစ်မတ်လဆန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးနဲ့လွှတ်တော်ကုလသမဂ္ဂပြီးရောမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတစဉ်တရုတ်နိုင်ငံကွန်မြူနီပါတီစီကိုပေးပို့သွားမှာပါလက်မှတ်တွေကိုတက်ရောက်လာတဲ့သူတွေစီကကောက်ယူသလိုလူငယ်ကွန်ရက်တွေနဲ့ပူးပေါင်းပြီးအိမ်နိုင်ရှာရောက်လဲကောက်ယူသွားမယ်လို့ဆိုပါတယ်။တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တဲ့ဆဲစီမံကိန်းဖြစ်သလိုနိုင်ငံရေးပြည်ဝတွေပါဝင်ပတ်သက်နေတဲ့စီမံကိန်းလို့လည်းမြင်မိရတဲ့အတွက်ကန့်ကွက်ကြောင်းရန်ကုန်မြို့မှာတနင်္ဂနွေနေ့ကပြုလုပ်သွားတဲ့မြေဆုံရေးဆန္ဒထုတ်ဖော်ပွဲမှာလဲတရားလွတ်တော်ရှိနေဦးကြည်မြင့်ကအခုလိုပြောခဲ့ပါတယ
်။အေယာဝီမြင့်ကကျွန်တော်တို့ပိုင်မျိုးပါတရုတ်ပြည်ဆီရတယ်မြေအိန္ဒိယဆီရတယ်မြေမဟုတ်ပါဘူး။ကျွန်တော်နိုင်ငံကိုစီးလာတဲ့မြစ်ကြီးပါကျွန်တော်တို့ပိုင်တယ်။ဒါကြောင့်မလို့အေယာဝတီတို့ပြောပြီဆိုလို့ရှိရင်ကျွန်တော်တို့54ဆန်းသောပြည်သူစုသားတွေအားလုံးကပြောပိုင်လို့ရှိတယ်။တက်မဲ့ပိုင်လို့ရှိတယ်ကျွန်တော်တို့ပါ။ဒါကြောင့်မလို့ကချင်လူမျိုးကကန့်ကွက်တာကိုလည်းထောက်ခံတယ်။ကချင်လူမျိုးကမကန့်ကွက်လို့ဆိုပြီးတော့ကျွန်တော်တို့ကမကန့်ကွက်လို့မရပါဘူး။ကျွန်တော်တို့ကတရုတ်ကိုအပြည့်အစုံစောက်နေရတဲ့ဘဝကိုဖျက်နေရတယ်။ဘာဖြစ်လို့လို့ရှိရင်ကျွန်တော်အဲ့ဆယ်ကြီးကတခုခုချောချလာရင်တော့မို့လည်းလောက်ကြလိုက်လို့အဲ့ဆယ်ကြီးကျိုးသွားခဲ့တာ။အခုထောင်နဲ့ပေါင်းနဲ့ချီပြီးတော့ဆုံးရှုံးပျက်စီးပြီးတော့ကျွန်တော်တို့လူတွေအကုန်လုံးညစ်လာကြတယ်။ဒါကြောင့်မလို့ကျွန်တော်တို့စီးရင်းနေတဲ့အတေရာချင်းချောနေမဲ့ဆယ်ကြီးကိုလည်းကျွန်တော်တို့မတော်လာပါဘူး
။မြေဆောင်စီမံကိန်းကို2006ခုနှစ်ဒီဇင်ဘာ28ရက်ကအဲ့ဒီအချိန်နိုင်ငံတော်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးအဖွဲ့အစိုးရအမှတ်1လျှက်စစ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်နိုင်ငံ China Power Investment CPI ကုမ္ပဏီတို့ကြားချုပ်ဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီစီမံကိန်းတစ်ခုလုံးအတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာဘီလီယံ30လောက်ရှိမယ်လို့ခန့်မှန်းထားပြီးကနအူးသဘောတူညီချက်အရ CPI ကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့အေရှားဝါကုမ္ပဏီက9ရာခိုင်နှုန်းအသီးသီးထည့်ဝင်လုပ်ကိုင်ကြမယ်လို့ဆိုထားပါတယ
် VOA ဇင်းတော်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာကအရင်အစိုးရလက်ထက်မှာခိတရဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေနဲ့အတူဆိုတဲ့ NLD အစိုးရမှခိုင်မာတဲ့ယက်တီချက်သဘောထားမရှိဘူးလို့မြစ်စုံဒေသခံတွေကပြောဆိုလိုက်ပါတယ်။တရုတ်နဲ့အရင်မြန်မာအစိုးရတို့ကြားချုပ်ဆိုခဲ့တဲ့စာချုပ်စာရန်တွေကိုပြည်သူတွေကိုတရားဝင်ထုတ်ပြန်မချပြနိုင်သေးခင်မြစ်စုံစီမံကိန်းကိုအကောင့်ထဲပြန်ပေါ်ဖို့ဖိအားပေးတာလုံးဝမလုပ်ဖို့နှစ်နိုင်ငံအစိုးရနဲ့တာဝန်ရှိသူတွေကိုမြစ်ထင်းသိမ်းကာကွယ်ရေးလှုပ်ရှားသူတွေကတတိပေးလိုက်ပါတယ်။မတ်စုမွန်ကအသေးစိတ်ကိုရှင်းပြပါမှာပါ။
ARI Missongani di Saume, Misso Simangine Patabiro, Kanaya Tayare, Yigara di Sawi Lungani, a tame Sweven, a beer account, hair pobo, Diopaka, Bian Pia Pilare, and eight Hamaro, Biza can rename Nichao Ei, the Bawapa Winjin, Tainte Lusha Duribaga, Bian Miro Gangwa Lusha Lajara Piabare, Misso Yigara Simanginja, Lea Uy Lungani, Sunobido, Nia Yinigani, Bianchu Kangare, Misso Diza can re Bagale, Diza can ye sana the Borama Bare, D. Simangu Gangwa. เจ้าเนี่ยลงว่ายะสายเปบุนอกมิมิโรเนี่ยเนี่ยยินนี่กูเปลี่ยนแลอเฉฉะณีถ่ายลุกไก่နိုင်မှုတောင်းဆိုကြပါတယ်အရင်အစိုးရတုန်းကစောက်ခဲ့တဲ့မြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူနဲ့အတူဆိုတဲ့ရွေးကောက်ခံအစိုးရတည့်အနေနဲ့
အဲ့ဒီအစိုးရကိုလည်းရင်းကမြစ်စုံရတာပြည်သူချင်းချင်းဆိုင်ပေးဖို့အတွက်အခုတော့တတိယဇာဒေတာခဏကသဘောတူတဲ့ဘာညာနဲ့ဖြစ်လာတဲ့ကျော်လဲကြားတာစိတ်မကောင်းဘူးပေါ့တရုတ်နဲ့အရင်မြန်မာအစိုးရတို့ကြားသဘောတူညီချက်တွေစာချုပ်စာရမ်းတွေကိုပြည်သူကိုထုတ်ပြန်နိုင်ခြင်းမရှိသေးပဲမြစ်စုံစီမံကိန်းပြန်ဆဖို့အကောင့်ထဲပေါ်ဖိအားပေးနေတာကိုဆက်မလုပ်ဖို့နှစ်ဖက်အစိုးရကိုတိုက်တွန်းလိုပါ ก็ปกติเดียวตอนสังเกตุนี้เนี่ยว่าเนาะที่เสียอันนี้เสียมาพิจารณาคือเสียเนี่ยว่าเนาะคือเสียที่เป็นเรื่องมาพิจารณาที่ถ่ายเรื่องสังเกตุนี้ถ่ายลูกเช่นนี้ว่าเนาะเราเรื่องนี้เนี่ยว่าเนาะที่ยึดส่งเราไม่กล้าว่าเนาะฉันนี่ช่างวายจีว่าเนาะที่ยึดสิ่งถูกไหมคือแบบเจ้าพี่เชิดคุยเนี่ยว่าเนาะมีท่าทางดีๆจุดการสักคนเลยไม่ใช่เดียห่างอยู่ปุ่นนี่มีน้ำไม่ใช่เดีย หามอยู่บ่เนาะที่สิมันได้อยู่อยู่จมารว่าภาษีมันได้มาสู่บ่เนาะจมารว่าที่เนี่ยกันกว่าเด้นับรวมเลยเสียหนี้เนี่ยบ่เนาะอุบลีบ้านใจหายอยู่ที่เราถล่มมีบ่เนาะที่ยินเยอะเนี่ยมือลามันสูงเช่นที่ดีเนี่ยเป็นลมอยู่ที่นั่นมือเลวอะไรคือเดี๋ยวเช่นเลวบีมาบ่เนาะจีเนี่ยเช็คบีมาดามอยู่เร็วลูกเจเนสก็จะเอาบ่เนาะจมารว่าอะไรมือเลยจะวิจมาเลยบ่เนาะมีสองสิมันเงี้ยจะเอาเปล่าช่วยแข่งเงี้ยอะไร
มีสองสิ่งเงี้ยจะเอาเปล่าช่วยแข่งเงี้ยอะไรจีวารีกาดีตาแค่นี้เปล่ากันอันนี้ส่วนใหญ่เนี่ยดีตาแค่นี้จะบอกเราว่าลีท้าบุเนี่ยดีตาแค่นี้ส่งส่งเนี่ยน้ำบุรีกูปั้มบุกุนีเปิบุกัจฉินดีตาแค่อุโมงค์รักกับจีวารีอ่ะคุณเชิงที่อันนี้ส่วนใหญ่ก็ช่วยละเมล่าสระจารุกูบ้ามาไม่เปิดดูแต่ว่าโอ้ก็มีสิ่งนั้นพอเลยลูกเก็บดีก็มีสิ่งนั้นพอเลยกับเรื่องนั้นเลยสระฮาเลจารุว่าไม่ติดกู ดีเดียวเดียวมาเว้ยจะยุ่งเลยก็รอดีจ้าวที่ส่งเดียดขันนี่สิตัวพี่มาอันยุ่งยิ่งใช้ยุ่งมั้งบ้าโอ้แล้วส่งไปให้เขาเจอเลยเดียเจอเลยเนี่ยโอ้ยิ่งส่งลูกอุตส่าห์จันเลยสิยุ่งเลยสิยุ่งเลยเนี่ยค่ะอาหมาตุ้มยาจะช่วยอันนี้ดูสิดีเดียดขันนี่เนี่ยจะยุ่งเลยก็โอ้ยก็ตัดสินมันเก่งกว่าวันวันจะโบดูเลยดีสุดเลยแต่ดีนี่ก็ละฮัลล์ไม่ช่วยโบราณเลย
บ่มาเจอมิสซงดีตาคันนี่อันนี้เนี่ยไปดูมาจะบ่มาดูว่าบุลูเอ็ดดี้ตัวตาต้องเปลี่ยนเช็คโอเยอะแบบเท่าอย่างเจ้าก็ยัดเส้นต่อเอาเส้นเล็กส่งต่อมาสุดเลยเขาเลือดเป็นชิบาร์เลยยามานี้สายเดียวแต่ยูเอ็มมิสซงสิมันเงี้ยปัตตาบีโร่ก็เช่นบีเนี่ยเรื่องอดีตตาคันได้ยินอดีตดูริกาดีมิสซงยี่อาเลียเซซิมันเงี้ยกูสังเกตการกวนผู้มิชิบาบูสูบีทุบยังเกเรอปอมาโร่ก็เช่นดีตาคันวิลูชาดูริเอเยอะเพื่อเพื่อจีดีนั่งเงี้ยปัต
ဲ့မြစ်စုံအရေးလှူရှားသူတွေရဲ့အမြင်သဘောထားကိုမဆုမွန်စူးစီးတင်ပြခဲ့တာပါမကြာခင်မှာစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှသူယုံကြည်ရာစာရာတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းလွင့်မီတာ25 kHz 1553ညလိုင်းလွင့်မီတာ32 kHz 11803ညလိုင်းလွင့်မီတာ51 kHz 9335တို့အပြင်ကနေပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍတက်တန့်အောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
Brain Drain ဆိုတဲ့အခြေအနေဟာ1990ခုနှစ်နောက်ပိုင်းလောက်မှာဖွံ့ဖြိုးဆဲနိုင်ငံတွေကနေဖွံ့ဖြိုးပြီးနိုင်ငံတွေစီကိုပညာတော်ဆင်ပညာရှင်တွေဖြစ်နေတော်လကောင်တွားရောက်အခြေချနေထိုင်ကြတဲ့အခြေအနေကိုခေါ်ဆိုတာဖြစ်ပါတယ
်မကြာခင်မှာထုတ်လွှင့်သွားမယ့်ဒေါက်တာမြတ်မော်ထွန်းရဲ့သူယုံကြည်ရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီရန်ကုန်မြို့မှာဈေးသက်သာပြီးအများစုလက်လန်းမိနိုင်တဲ့အင်အားဈေးကွက်ကြီးထွားလာနေတာနဲ့အတူဝယ်ယူလိုသူတွေအတွက်လည်းရွေးချယ်စရာတွေပိုများလာပါတယ်အသင့်တက်နေနိုင်တဲ့အခန်းတွေရှိသလိုကြိုပွိုင်းလို့ခေါ်တဲ့ဆောက်လက်စတိုက်ခန်းတွေလည်းရှိနေတာမို့ဘယ်လိုရွေးချယ်ဝယ်ယူကြမလဲသတိထားရမယ့်အချက်တွေကဘာတွေလဲဆိုတာကိုမြန်မာ Developer Association ရဲ့အတွင်းမှဦးဇော်ရဲဝင်းနဲ့ဆွေးနွေးထားတာကိုဒီသတင်းမှစီးပွားရေးကဏ္ဍမှာမတ်သိန်ကြီးတက်ကတင်ဆက်ထားပါတယ
်။ရန်ကုန်မှာဆိုရင်ဒိဋ္ဌိရပုံဝင်ကတော့ဟိုနေရာတော်များရှိပါတယ်ခင်ဗျာ။ရန်ကုန်မြို့ရဲ့သောက်ဝင်းကျင်မြို့နယ်ကြီးပေါ့နော်။အဲကျွန်တော်တို့ဟိုဆိုင်လိုနေရာမျိုးတွေမှာလည်းရှိတယ်။အဲကျွန်တော်တောင်ဥကလာ၊မြောက်ဥကလာအဲလိုမျိုးနေရာမျိုးတွေမှာလည်းရှိတယ်။ကတော့ဒီညမျိုးပဲဒီမှာလည်းရှိသဖြင့်အဲ့လိုပေါ့ရန်ကုန်မြို့ရဲ့တိတ်မိုးဝဲတဲ့နေရာတွေမှာလည်းသမိုင်းအင်းစင်အဲ့လိုနေရာတွေမှာလည်းရှိတယ်။ဒါမင်္ဂလာတို့တော့အဲ့လိုတော့ဘေးရင်းအောင်ပဲရင်းအောင်ပဲအဲ့လိုနေရာဒေသတွေမှာရန်ကုန်မြို့ရဲ့အပြည့်ပေါ့ offset ကို offset ပေါ့နော်အဲ့လိုတော်ဝင်းကျင်မြို့တွေမှာအဲ့လိုမျိုး affordable house ဆိုတဲ့ developer တွေကဟိုဆောက်လာကြတာရှိပါတယ်။အဲ့ဒါတွေကိုလည်းပဲတစ်ခါကဟိုဘိုင်းရဲ့ရှင်းမှုတွေနဲ့တွေ့ရပြီးတော့မှရောင်းပေးနေရလည်းတွေ့ရပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီအိမ်ဝယ်မဲ့သူတွေကြတော့ကျမတို့တခြားနိုင်ငံတွေမှာဆိုရင်ကြောင်းကြည့်တယ်နောက်သူတို့နေရမဲ့ဝင်းကျင်ကြည့်တယ်ပေါ့နော်မြန်မာပြည်မှာရောက်တော့ရောဒီရန်ကုန်လိုဈေးကွက်မျိုးမှာရောအိမ်ဝယ်မဲ့သူတွေအနေနဲ့ဘာတွေသတိထားဖို့လိုပါသလဲဒီသူတို့ရဲ့ပတ်ဝန်းကျင်တို့နောက်ခါကြောင်းတို့အနေထားပေါ့နော်လုံခြုံရေးအစ
အခုမြန်မာပြည်ရန်ကုန်အနေနဲ့မြန်မာပြည်အနေနဲ့ဆိုရင်လည်းအိမ်ဝယ်မဲ့သူတွေကကျွန်တော်တို့အဓိကအားဖြင့်တော့ကျွန်တော်တို့ကြည့်ပါတယ် location ကိုကြည့်ကြပါတယ်ဒီနေရာမှာအင်းညာကိုနေထိုင်ဖို့အတွက်ကိုလိုအပ်တဲ့သူတွေကလည်းကိုဘလို့တရက်ကမျိုးကနေနေနေလဲဆိုတာမျိုးကြည့်ကြတယ်ဒီကမျိုးတွေကြည့်တယ်အချို့ကလည်းဟိုတောင်းကလာအတောင်းကလာတင်းညောအဲမြောက်ကလာနေနေလဲလို့ပြောရွေးချယ်တဲ့သူတွေလည်းရှိတယ်တချို့ကလည်းနှိုင်းမယန်းကုန်းနင်းစိန်အဲလိုမျိုးပြမျိုးတွေကိုပထမစားကြည့်တယ်ကြည့်နေအဲ့မျိုးတွေမှာပါကျွန်တော်တို့ဒီလမ်းမတန်းပဲကိုအချို့ကလည်းကြိုက်တာရှိတယ်တချို့ကလည်းအသွင်လမ်းမှာအေးရက်နေနေတာရှိတယ်အဲ့လိုကြည့်ကြပါတယ်ကျွန်တော်စာဝေးတွေကောက်ကြည့်တဲ့အခါမှာအဲ့ဒီဟိုလိုအပ်တဲ့သူတွေကသူတို့ကြည့်တဲ့ပထမဦးစားပေးအဖြစ်နဲ့ကတော့ရက်ကွက်မျိုးနယ်တွေကိုကြည့်ရပါတယ်။ဒုတိယဦးစားပေးအဖြစ်နဲ့ကတော့လမ်းမကျဲဒါမှမဟုတ်အတွင်းလမ်းဆရာကိုကြည့်ရပါတယ်။တတိယဦးစားပေးအဖြစ်နဲ့ကတော့ကျွန်တော်တို့ဒီဟိုဘောကားရက်တဲ့နေရာတွေကအခုဒီဘတ်ကားကိအခုဒီကျွန်တော်ကနေရဲ့ဆိုတော့ဘတ်ကားနဲ့နီးသလားအဲ့နည်းဝေးသလားအခုဒီကားရက်ဖို့ကားရှိရလေရတယ်ကားရက်ဖို့အတွက်အချိန်ပြည့်တဲ့နေရာဖြစ်သလားဆက်ပြီးအဲ့ဒါတွေကိုတတိယဦးစားပေးကြည့်ရပါတယ်။အဲသုတ္တဦးစားပေးအဖြစ်နဲ့ကတော့သူတို့ကကျောင်းပေါ့နော်ကလေးရဲ့အတတန်းကျောင်းနေပါလေနဲ့ကြီးတာမျိုးဖြစ်သလားပေါ့အဲ့လိုမျိုးကြီးကြတာရှိပါလားခင်ဗ
ျဟုတ်ကဲ့ရှင်အဲ့တော့ဒီခုနဦးဆောင်ရဲဝင်ပြောတဲ့အချက်မှလည်းပါပါတယ်ကားရပ်ဖို့နေရာကရန်ကုန်မြို့မှာကဟိုတွေ့ရမြင်ရသလောက်ကားရပ်ဖို့နေရာကခဏခဏပြဿနာတက်တိုင်းလဲတွေ့ရတော့ဒီစောက်လို့ရေလုပ်ငန်းတွေအနေနဲ့ကားရပ်ဖို့နေရာဟိုထည့်သွင်းစဉ်းစားထားတာမျိုးထည့်ဆောက်ထားတာမျိုးဟိုအနေထားပေါ့နော်တိုးတက်လာပါလားဘာဖြစ်လို့ရန်ကုန်တိုင်းအစိုးရကနေပြီးတော့ဒီဟာတွေထည့်ရမယ်ဆိုပြီးတော့ဟိုသူတို့အစိုးရစတက်ပြီးတော့မကြခင်မှာပဲလုပ်ခဲ့တာရှိပါတယ
်အခုဆိုလို့ရှိရင် developer တွေကမဖြစ်မနေဘူးနောက်အခုလောက်ပိုင်းဆောက်တဲ့နေရာတွေအစအဦးဒီမှာလည်းများတာကျွန်တော်တို့ ก็ปฏิบัติในเราเมียเนี่ยเรื่องนี้อย่าช่วยดีกว่าแต่มาทางเรื่องดีเรื่องนี้เช่นบ่เนาะแต่ว่าจะเราแค่ตัวสอบอะไรเท่าไรเดี๋ยวจะมาดูก็ปฏิบัติในเรื่องปลาอะไรบ่เนาะมาที่เรื่องปลาอะไรที่ทำอะไรอย่างนี้ตัวสีนุ่งสีนุ่งอย่างไรนุ่งอย่างไรเสียบอะไรเราอันนี้เป็นสุนัขอันนี้คือเรื่องที่อย่างนี้อย่าช่วยดีเลยจะมาแค่สอบอะไรเท่าไรเดี๋ยวจะมาดูที่เราไปสอบได้สอบดีจะมีเช่นเนาะดีอย่างวัยรุ่นดีก็การพูดเช่นที่เราดูอะไรกันเ ကျွန်တော်တို့အကျန်တခန်းဝင်ကားတစ်စီးစာရမယ်ဆိုတာမျိုးသိကြနိုင်တယ်လို့အကျန်တခန်းဝင်ကားတစ်စီးစာတော့ပတ်တင်ရမယ်ဆက်လို့ချင်းဒီတစ်ချက်ပတ်တင်မယ်ဦးကျွန်တော်တို့ကပီပီကြီးညာနိုင်တာတွေရှိတာပါတယ်အဲအင်တန်မိုးပေါ်မူတည်ပြီးတော့ပေါ့နော်ဟိုကားပတ်တင်လို့တခြားဖက်ဆယ်လစ်တွေလည်းပေးနိုင်တဲ့အနေအထားတွေတော့ရှိတာပြရပါတယ်အင်တန်မိုးနည်းနည်းကလပ်စီနည်းနည်းလာပြီဆိုလို့ချင်းကားပတ်တင်
Tamaro Tibe the Chanangani Masoloshi and the Daikani Bono apartment load low ingani daikani ma Druga Dihao Amira Ting Sang Shopo to management so bureau subam chak and management shibare Sima Bira Bono Engu Bubia Ting Day Ting Chobe. Yamaki ma damu sendem you chila boyo chini shibadla baso could take can wedes raga that they are chinsi pine wabiro di dai yi de kulon ye pin sin mon man bo yin shi thain thain bo so le a pai ma yo ho u zo ye win no blu mya myin ma le
okay aku lo shin ye chanaw di ma a di kaisa lo tor tor le ko developer le atwa ka lo ho set let ta win yi tha ja da lo aku chin ni chi lo di asset management bo no di ho ye management ni maintenance ni di blog ye di asaw yi ye management ni maintenance ni asset management ni lo chanaw aku ho ဆုံးလို့ဒီဒေဗလော့ပါတွေရပဲဟိုကိုစောက်ခဲ့တာတွေလက်ဖြစ်နေတယ်အားလုံးကအစီပေါင်းပိုင်တော့ပိုင်သွားတယ်ဆိုပေမဲ့ဒီမှာဟိုကိုကလည်းဆက်ပြီးတာဝန်ယူပေးထားပြီးတော့မှာဟိုတခါတည်းလည်းတက်ခတ်နေတာဆက်ပြီးအကုန်ရခံပြီးလုပ်ပေးထားတဲ့ဟာတွေလည်းရှိနေပါတယ်အဲ့လိုလည်းဖြစ်နေသေးတယ်အားကျွန်တော်တို့ကလည်းဆွဲဒီစီပေါင်းပိုင်တဲ့ဒီတွေ့လိုက်တဲ့အခါမှာလည်းအချင်းတကြီးဓာတ်တွေလည်းအများက ตัวนี้เนี่ยตัวอัตยานี่เนี่ยตัวเนี่ยเนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ยตัวนี้เนี่ ဒီလိုလေအဲ့ဒါကြီးကဟိုမတေးမချမရေမရသေးတဲ့အားနဲ့ကြည့်တယ်အများကြီးရှိတယ်။ကျွန်တော်ဒီဘလော့ပါကြီးကတက်ထုတ်ပြီးတော့မှတက်တာဝင်ခိုင်းရင်ရှင်းနေတယ်။အားလုံးပေါက်ဆက်ပြီးတော့မှရိုင်းကွဲခဲ့လို့ရှိရင်ဟိုခဲ့ခဲ့လူကဖဲ့မခဲ့ခဲ့လူကမဖဲ့။ဒီဆိုတောင်းဝင်မိုင်းနေနဲ့ခစားဝင်မိုင်းနေရရှုပ်ဖေးပြီးတော့မှတချို့အဲ့အဆုတ်တွေရအဆုတ်တွေဆိုလို့ရှိရင်အဲ့လိုဘယ်လိ
ပန်းသိမ်ကြီးတိုင်းအစီအစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။မနက်ပြန်ည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါပြီးဆွေးနွေးကြမှာလဲကြည့်အောင်ပ
ါ။သောတာရှင်များရှင်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဟာချင်းပြည်နယ်ခီးစဉ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုတာထပ်မံပြောဆိုပြန်ပါတယ်။တကယ်တမ်းတော့ဖွဲ့စည်းပုံပြည်ရေးဟာ NND အစိုးရရဲ့ရွေးကောက်ပွဲဂရိကဝတ်တစ်ခုပါအခုအာဏာရလို့သုံးနှစ်ထဲဝင်လာတဲ့အချိန်ဒီဂရိကိုအကောင့်ထဲမဖော်နိုင်ဖြစ်ရတာကဘာကြောင့်ပါလဲ NND အစိုးရအတွက်ဘာတွေအခက်အခဲရှိနေပါသလဲလက်ရှိနိုင်ငံရေးလက်တွေ့အရဒီဂရိဖော်ဆောင်နိုင်မဲ့ဖြစ်နိုင်ကြရောရှိပါသလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို VOA မြန်မာပိုင်းကိုပေးပို့နိုင်ပါတယ်ရှင်VOA ရဲ့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကတော့ ဒီနှစ်သုံးညာနှစ်၃၈၅၅၅၄ဖြစ်ပါတယ်ရှင်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သွားတာရှင်တွေကိုထပ်မံဖိတ်ခေါ်ပြပါရှင်
ငါညာ VOA ဒိုင်းအိုက်လီလိုင်းစီစဉ်ရဲ့အကြောင်းအရာတွေပဲဖြစ်ပါတယ်ခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပါမယ် EU ရဲ့အချက်လက်လုံခြုံရေးဥပဒေတွေကိုချိုးဖောက်ခဲ့တဲ့အတွက်ပြင်သစ်အချက်လက်ကာကွယ်ရေးတာဝန်ရှိသူတွေက Google နည်းပညာလုပ်ငန်းကြီးကိုဒေါ်လာတန်း50ကျော်ဒဏ်ငွေရိုက်လိုက်ပါတယ် EU ဥပဒေနဲ့ နည်းပညာလုပ်ငန်းကြီးတခုတန်တက်ခံရတဲ့အထက်မှာစံချိန်တင်အများဆုံးဖြစ်ပါတယ် Google ကဘယ်လိုစည်းကမ်းတွေချိုးဖောက်ခဲ့တယ်လဲဆိုတာ
မဆွေမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်မှာပါ။ကမ္ဘာမှာလူသုံးတော်များတဲ့ Google ကတော့ဒါရိုက်ခါပြီးကိုသားညိုဦးရေ EU ရဲ့ဒေတာလုံခြုံရေးဥပဒေတွေကိုချိုးဖောက်လို့တဲ့ပြည်သစ်နိုင်ငံရဲ့ Data အချက်အလက်ကာကွယ်ရေးအဖွဲ့ CNIR ကယူရို တန်း 50ထန်တက်လိုက်တာဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ 59တန်းလောက်ပေါ့
EU နိုင်ငံဒီမှာလိုက်နာရမယ့်ထူးထူး data လုံခြုံရေးဆိုင်ရာဥပဒေ GDPR ကို 2018 မီလကမှပြောင်းလဲထားတာအခုဒီတက်လိုက်တဲ့ဒဏ်ငွေက Google လိုမျိုးနည်းပညာကုမ္ပဏီကြီးတစ်ခုပေါ်ချခဲ့တဲ့ဒဏ်ငွေတွေထဲမှာတော့အများဆုံးပဲမဆင်မပေါ့
Euro တန်း 50 ဆိုတာများပေမဲ့လဲ GDPR ဥပဒေအရဒဏ်တက်နိုင်တဲ့အများဆုံးဒဏ်ငွေသာချမယ်ဆိုရင်တော့ဒီတဲ့တောင်မှများအောင်မယ် အမြင့်ဆုံးပြစ်ထန်ဆိုရင်ဒီတစ်ကမ္ဘာလုံးဝင်ငွေရဲ့၄ရာခိုင်နှုန်းကိုပေးရမှာဆိုတော့ Google ဆိုလို့ရှိရင်တော့၄ဘီလီယံကျော်ပေးနေရမှာ Google နည်းပညာကုမ္ပဏီကြီးရဲ့ဝန်ဆောင်မှုတွေကိုရယူတုံးဆွဲတဲ့သူတွေကိုသူတို့ကြိုက်တတ်မဲ့ကြော်ညာတွေပြန့်နှိုင်ခွင့်ရှိမရှိဆိုတာရှင်းရှင်းလင်းလင်းခွင့်မတောင်းလို့ထမ်းရိုက်လိုက်တာပဲအချက်လက်တွေရှာဖွေပြီးတဲ့
Google website လမ်းညွှန်ပြီးတဲ့ Google Map နဲ့ကိုပိုင်ဗီဒီယိုတွေမျှဝေပေးနိုင်တဲ့ YouTube တို့တုံးနေကြသူတွေရဲ့အချက်လက်တွေကိုဘယ်လိုရယူရလဲဆိုတာ Google ကရှင်းရှင်းလင်းလင်းလူလက်ကူအသိမပေးတဲ့ပြင်သူတို့ရဲ့အချက်လက်တွေကိုတခြားကြော်ညာတဲ့လုပ်ငန်းတွေကိုပေးခွင့်ပြုမပြုဆိုတာကိုလည်းအသေးချာသဘောထားမတောင်းလို့ဆိုပြီးတော့ဒဏ်တက်လိုက်တာဗျ
ကိုကအချက်အလက်ရှာလို့ရတဲ့နေရာမှာတခုခုရှာထားရဲဆိုလို့ရှင်အဲ့ဒီအချက်အလက်တွေကိုမှတ်ထားပြီးတော့မှဒီကြော်ညာလုပ်ငန်းတွေကိုရောင်းစားတာက Google ကုမ္ပဏီတစ်ခုတည်းမှမဟုတ်ဘူး Facebook လိုမျိုးလူမှုကွန်ရက်ကုမ္ပဏီကြီးတွေလည်းလုပ်လေရှိတယ်အဲ့ဒါကြောင့်မို့လို့ဒီ online ပေါ်မှာတခြားကိုသွားကြည့်တဲ့အင်တာနက်ဆာမျက်နှာတွေမှာလည်းကိုအရင်တော့ရှာထားတဲ့ပစ္စည်းကြော်ညာမျိုးတွေပေါ်ပေါ်လာတာသတိထားမိရမလားအဲ့ဒါမျိုးကိုအတွက်တီးသန့်ကြီးရတဲ့ကြော်ညာမျိုးတွေမရအောင်လို့ကိုယ့်ရဲ့အချက်အလက်တွေကိုအသုံးချခွင့်ပေးမှလားဆိုတာကိုယ်တိုင်ရွေးချယ်ခွင့်ရှိရမယ် အခုတော့အဲ့လိုမဟုတ်ဘူး ဒီ ပြင်သစ် data ကာကွယ်ရေး CNIR ရဲ့အပြောအရဆိုရင်တော့တုံးတဲ့သူတွေနားလည်သဘောပေါက်နိုင်လောက်အောင်လို့ရှင်းပြမထားဘူးတဲ့ဒီသက်ဆိုင်တဲ့ရှင်းပြချက်နေရာရောက်ဖို့ကလည်းအဆင့်
56%လောက်သွားမှရောက်တယ်လို့ပြင်သစ်စည်းကမ်းထိန်းသိမ်းသူတွေကပြောတယ်လေကိုယ့်ရဲ့အချက်အလက်ကာကွယ်ရေးအဖွဲ့နှစ်ခုက 2018 မေလမှာ Google ကိုတရားစွဲခဲ့တာဗျ EU က data လုံခြုံရေးဆိုင်ရာ GDPR ဥပဒေအသက်ဝင်တဲ့နေ့မှာပဲတရားစွဲလိုက်တာတဲ့အခုတော့ပြင်သစ်ဒေတာလုံခြုံရေးတာဝန်ရှိတဲ့ဌာနက
တန်းနဲ့ချီတန်းတက်လိုက်တော့ Google လိုမျိုးလူအများသုံးတဲ့နည်းပညာလုပ်ငန်းတွေအနေနဲ့တုံးဆွဲသူတွေရဲ့အချက်အလက်တွေကိုဝင်ငွေအကျိုးအမြတ်အတွက်အသုံးချနေကြတဲ့ပုံစံအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့ပြင်သစ်ရှိနေ Rafael Dana ပြောတာကိုနယူးယောက်တိုင်းသတင်းထဲမှာရေးထားပါတယ်ပြင်သစ်ချက်လက်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေက
Euro တန်း 50 တန်းတက်လိုက်တဲ့ကိစ္စကို Google ကုမ္ပဏီကတော့ဘယ်လိုတုံ့ပြန်မယ်ဆိုတာစဉ်းစားနေတယ်လို့ချက်ချင်းစုလိုပဲကြေညာချက်ထုတ်ပြန်နေပြ ပွင့်လင်းမြေသားမှုတွေ 30%ထိန်းချုပ်နိုင်ခွင့်ကိုအလေးနက်ထားပါတယ်လို့ Google ပြောခဲ့ရသူကပြောတယ်မဆွေမွေ
EU ရဲ့ GDPR ဥပဒေအရဒဏ်တက်ခံရတာ Google ကတော့ပထမဆုံးမဟုတ်ဘူး Google ကုမ္ပဏီဖြစ်နေတာရဲ့ဒဏ်ကြီးကအများဆုံးဖြစ်နေတာရဲ့ကြောင့်သတင်းတွေမှာဟိုးလေးတကြောကြောဖြစ်နေတာပါ 2018ဒီဇင်ဘာလကတော့ပဲဒီပေါ်တူဂီနိုင်ငံကဆေးရုံတစ်ခုရဲ့ဝန်ထမ်းတွေကအကောင့်တွေလုပ်ပြီးတော့မှလူနာရေးအမှတ်တမ်းတွေကိုရယူမှုနဲ့ယူရို၄သိန်းဒဏ်တက်ခံရသေးတယ် တခါဂျာမနီကလူမှုကွန်ရက်ကုမ္ပဏီတစ်ခုဆိုလို့ရှိရင်လဲတုံးတဲ့သူတွေရဲ့ပတ်စဝတ်တွေကိုအန်ကုတ်လုပ်ပြီးတော့မသိမ်းထားတဲ့အတွက်ကြောင့်မို့လို့ယူရို၂တောင်းဒဏ်ရိုက်ခံခဲ့ရတယ်ပတ်စဝတ်ခိုးယူခြင်းတဲ့သူတွေလွယ်လွယ်ကူကူခိုးယူနိုင်လို့တဲ့နောက်တစ်ခါဒီဩစတြီးယားကုမ္ပဏီတစ်ခုဆိုလို့ရှိရင်လဲအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလုံခြုံရေးကင်မရာတပ်ထားလို့ဆိုပြီးတော့
ကိုတိစားဆွဲထားတဲ့မှုကလည်းရှိသေးတယ် Facebook ကုမ္ပဏီကိုလည်းအချက်လက်လုံခြုံရေးဆိုင်ရာစည်းကမ်းတွေချိုးဖောက်မှုနဲ့ဥရောပအချက်လက်အကာအကွယ်ပေးရေးအာဏာပိုင်အဖွဲ့တော်များများကစုံစမ်းနေကြတယ် Italy နိုင်ငံမှာကတော့ဒီ data အချက်လက်တွေကိုမမှန်မကန်ရယူအသုံးချမှုနဲ့ Facebook ကို Euro 10,028 ဒသမလကပဲဒဏ်ရာရခဲ့သေးတယ်
ပြောရမယ်ဆိုရင်တော့ဒီအွန်လိုင်းသုံးသူတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးနိုင်အောင်လို့စူးစမ်းရတဲ့နေရာမှာEUကတော်တော်လေးတင်းတင်းကြပ်လုပ်နေတယ်လို့ညူးယောက်တိုင်းသတင်းစာစာမတစ်ခုမှာသုံးသပ်ထားပါတယ်။အချက်အလက်လုံခြုံရေးဥပဒေတွေကျင့်သုံးတာအပြင်ဒီဥရောပတာဝန်ရှိသူတွေဟာဂူဂယ်လိုမျိုးနည်းပညာလုပ်ငန်းကြီးတွေအပေါ်စကြဝဠာမှအရေးယူဆောင်ရွက်တဲ့နည်းပညာတွေအပေါ်အကောက်ခွန်ပေါ်လစ
Suragu, Shishin Lin at the Pita made it. Now American Nipina Lunajiha, three and one Samurigo, Yayu Taibu, through Siganigo, the board to Varelu, Yucheyar and Yari Masule, but Duma Lemapa, Namale and Nanatri and Murigo, Supion Tetarelu, Austrian Lumu, Shinit Yoga, Topia Tawadi.
အခုတော့ဒီ
Google
တက်တက်ရောင်သတင်းလွှာကိုမအေးတန်တာကျော်ကတင်ဆက်မှာဖြစ်ပါတယ်။မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းလွှာမှာတော့
I'm Tracy Ellis Ross.
I'm Kamel Nanjiani.
And we are so excited to announce this year's Oscar nominees.
Dame February la Nasalini, Hollywood Majibane, Oscar Supi Wamaro, Beza Gari, Dijosine, Wintale, Yinjiama. Netflix online video yotanlanga yaiku tinsette Roma sore yoshin sakaye British tamai yoshin kataka phitte The Favorite sakaro ga daga ko titjo su niya 19 si yashi tha ba akangso saka su twe A Star is Born Black Panther Black Clansman Vice ne Rocky da te tyauk pho saka phitte Bohemian Rhapsody yoshin sakaro ne tu dika na ka ga le titjo yue khan tha ya ba yi di Oscar su chin nit mwe ha yoshin longa ma mye chong kong pyu mu phit ba yi Korai Atopati de Bain Pipio, Mexican director Alfonso Cuarón Yaikure, Roma Zagaga, online Yotan, Netflix the Drep, Tamaruzon Oscar Sumana in Zagar Pipari, Zagar to Culon, Spain and Mexico, Nangan Dongtai Navada Zagar to Pune, Diga Yakutari to Yoshinga, Nangan Zapada Zagabio, Gonzon Zagar Sunia Dele, Diju Yukan Tayabai, Dapi, Gonzon Director Su. I've seen men build weapons that I couldn't.
You get to decide what kind of king you are going to be. Don't freeze.
I never freeze.
American professor Lady Gaga, Pigere Sanini, Zenuela Sakoya Nigaro, Zaglom Pinjin, American Donald Trump, Dutamara, Mike Pence, Tuku, Riband Wagibari. အစိုးရလုပ်ငန်းတွေရပ်တန့်နေရတဲ့အခြေအနေကိုအဆုံးသတ်ဖို့ Las Vegas ကစင်မြင့်ဖြော်ပြီးဝဲကနေပြီးတော့ပြောသွားခဲ့တာပါတလားလုံးမှာတလားစားနေရတဲ့သူတွေအတွက်သူတို့ဆက်ပြီးတော့အသက်ရှင်ရပ်တည်ဖို့သူတို့ဝင်ငွေလိုပါတယ်လို့သမနာထရန့်ကိုပြောပြီးတော့အဲ့နောက်ဒုသမနာပန်စနဲ့ဒုသမနာကရောကယ်ရန်တို့ကိုဥတည်ပြီးတော့သူတို့ကခရီးရန်ဘာသာဝင်တွေအတွက်အဆိုးရွားဆုံးကိုစားပြုမှုဖြစ်တယ်လို့ပြောသွားပါတယ်ဒုသမနာကရောကယ်ရန်ပန်စကအီမန်နျူယယ်ခရစ်စတန်ကျောင်းမှာအလုပ်လုပ်ပြီးတော့အဲ့ဒီမှာကျောင်းမှာလိန်တူဆက်ဆံသူတွေကိုဆရာဆရာမအဖြစ်နဲ့မခန့်အပ်တဲ့အပြင်လိန်တူဆက်ဆံသူတွေရဲ့တာသမီတွေကိုလည်းသူတို့ရဲ့ကျောင်းမှာလက်မခံတဲ့ကိစ္စကိုလေဒီဂါဂါကရည်ညွှန်းပြီးဝေဖန်တာဖြစ်ပါတယ်သူကကျွန်မလည်းခရီးရန်ဘာသာဝင်တစ်ယောက်ပါဘာသာရေးနဲ့ပတ်သက်လို့လည်းတည်တည်ချာချာသိပါရဲ့ကျမတို့ဘာသာမှာကဘာကြောင့်နဲ့ဘယ်သူ့ကိုမှခွဲခြားဆက်ဆံမှုမလုပ်ပါဘူးလူတိုင်းကိုကြိုဆိုတဲ့ဘာသာဖြစ်ပါတယ်လို့လေဒီဂါဂါကပြောပါတယ်ဒါကြောင့်မို့ရှက်ဖို့ကောင်းတဲ့ကိုယ့်ရဲ့ယောက်ျားကိုကိုခေါ်ကိုဖာကိုလည်းမှန်နေပြန်ချင်းကိုပါလဲဆိုတာမြင်ပါလိမ့်မယ်လို့လေဒီဂါဂါကပြောသွားခဲ့ပါတယ်ရှင
်
ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own ya. All have my own ya. Take it on the side and brown red.
မိုင်းတန်နာကျော်ရဲ့တက်တန်ရောင်သတင်းထွာလေးကိုနားဆင်ကြရတာပါခင်ဗျာအခုတော့သူယုံကြည်ရာကဏ္ဍမှာဒေါက်တာမြတ်မော်ထွန်းရဲ့သူဘာတွေယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မမိုးဖြူစီစဉ်တင်ဆက်တာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ယုံကြည်ရဲ့အကြောင်းအရာကတော့လက်ရှိဒီမိုကရေစီစနစ်ပေါ်ဆောင်တဲ့အကြောင်းလေးတွေမှာလမ်းကြောင်းမှန်ဖို့ချိန်တူတူရောက်နိုင်ဖို့ကမ္ဘာနိုင်ငံတွေနဲ့အမီရင်ပေါင်တန်းနိုင်ဖို့ drained brain to brain gain ဆိုတဲ့ယူစီအုံနှောင်များပြန်လည်ရယူခြင်းဆိုတဲ့အချက်ကိုမိရောမထားတဲ့ကြောင်းပြောကြချင်ပါတယ်။ Brain drain ဆိုတဲ့အခြေအနေဟာ1990ခုနှစ်နောက်ပိုင်းလောက်မှာဖွံ့ဖြိုးဆဲနိုင်ငံတွေကနေဖွံ့ဖြိုးပြီးနိုင်ငံတွေစီကိုပညာတော်ဆင်ပညာရှင်တွေဖြစ်နေသော်လည်းကောင်းသွားရောက်အခြေချနေထိုင်ကြတဲ့အခြေအနေကိုခေါ်ဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံသားအချို့ဟာလည်းပညာရှင်များဖြစ်နေသော်လည်းကောင်းအချာချာသောအခြေအနေအကြောင်းရရတူကြောင့်ဆို၎င်းနိုင်ငံရဲ့ချမ်းမှာသွားရောက်နေထိုင်လုပ်ကံကြကြပါတယ်။အိန္ဒိယတရုတ်စတဲ့နိုင်ငံတွေမှာလည်း brain drain ပြဿနာတော်တော်ကြီးကြီးမားမားဖြစ်ခဲ့တယ်လို့လည်းမှတ်သားရပါတယ်။ Norway University of Life Sciences Nora Grip Master Thesis 2012ကိုပြည့်စုံရေးသားတဲ့ယွန်လီရဲ့စာတမ်းပြည့်စုံချက်အရအုံနောက်ယူဆခြင်းနဲ့ရှင်တွဲပြီးတွေ့ရတဲ့အချက်တွေကတော့ဖွံ့ဖြိုးဆဲနိုင်ငံတွေကနေဖွံ့ဖြိုးပြီးနိုင်ငံတွေစီကိုယူစီးရဲဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ပညာရေးစနစ်စီမံချက်တွေအားနည်းမှုကြောင့်ပညာတတ်တွေရဲ့အသိဉာဏ်ပညာတက်ကြွမှုတွေကိုအသုံးမချရမှုဟာလေအရေးကြီးတဲ့အချက်တစ်ချက်အဖြစ်ပါဝင်တယ်လို့ဆိုပါတယ်တူပညာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ1998ခုနှစ်ကနေ2011ခုနှစ်အထိတူပြည်ကနေကဏ္ဍစုံပညာတော်တွေပြည့်တွက်သွားခဲ့တာ65ရာခိုင်နှုန်းကဟာမိခင်နိုင်ငံကိုပြန်လာခဲ့ခြင်းမရှိဘူးလို့ဆိုပါတယ်1993ခုနှစ်မှာတရုတ်နိုင်ငံရဲ့ပြည်ပြင်ပြောင်းလဲကောင်းဆောင်ကြီးတိန့်ရှောက်ဖိန်မှသူ့ရဲ့မိန်ကလေးနဲ့မှနိုင်ငံခြားပညာသင်သူတရုတ်နိုင်ငံသားများအားလုံးပြန်လာကြနိုင်မယ်လို့မျှော်လင့်ပါကြောင်းဤသို့သောနိုင်ငံ၏အယူဆရှိသူများဖြစ်ပါစေပြန်လာနိုင်ကြပြီးအလုတ်ကင်လက်ကွက်နိုင်ရန်လည်းစီစဉ်ပြီးမည်ဖြစ်ကြောင်းဤအစီအစဉ်ကိုမိသူမျှပြပြင်ပြောင်းလဲလိမ့်မည်မဟုတ်ဟုသောကတိစကားဖြင့်ဖိတ်ခေါ်ခဲ့ပြီးအုံနောက်ယူစီချင်းပြဿနာကိုဖြေရှင်းမှုကြိုးပမ်းခဲ့ပါသည်။ဒီအပြင်ပညာတော်သင်များကိုဆက်လက်ဆီလွှတ်ရမည်ဖြစ်ကြောင်းကိုလည်းယုံကြည်သူဖြစ်ပါသည်။အဲ့ဒီတိန့်လျှောက်ဖင်ရဲ့မိန့်ခွန်းထွက်လာပြီးမှတော့အစိုးရအနေနဲ့ယူစီအုံနောက်များပြန်လည်ရယူခြင်းအတွက် Scholarly Exchange Service Center ရဲ့နိုင်ငံခြားရောက်ပညာတော်သင်ကျောင်းသားအသင်းအဖွဲ့များဖွဲ့စည်းပြီးအကူအညီပေးတာတွေပြည်တော်ပြန်ရေးအတွက်သူတည်သနာရံပုံငွေပံ့ပိုးပေးတာတွေ100 talent program လို့ခေါ်တဲ့နိုင်ငံခြားရောက်ချူးကျွန်တဲ့ Lunge Pinyada Miago, a two topane a season re Nangan Jayo Pinyado de Miago, Dio Bire, a chain to Kita Layo, Lulu Kainane, Spring Sunshine Plan, Tujone, Nangan Jayo, Dio Nanganda, Lula Pine, Lunge Pinyada Miago, E Pamoka Yaru Bibi, Tujare Yaladri, a Bianle Omi Muridre, Sujin Wimia Taman, Chime Bijin Sadio, Pawane, Ching Chang Scholar Program, Sadirune, GJ Swissanga Javari. Aladu, India Nangamale, Nangan Jayo, India Lumiago, India, own no Bamia, Pit, Tamapio, a setemia, Turon Nebu, Chubanga Javari. Nama Suya assassinate, Leshi Bidu Suya Letemago, Nama Tati Pina Shemia, own no Yusimu Petanago, a leader Samyamunya, Shini Babala. A quintae, reverse brain drain, brain circulation, a jongle. Ami Myanmar Nangan Pumpyo Tute Puyo, Bari Lo Song Yen Kaung Ne Sure, Jano Yung Jiya, Twito Suni Jek Lire Gu, Sele Tien Pya Pi Ba Me. Gu Sik Nen Pya, Jamma Shun Nen Ja Ba Si.
Aba Sien Tien Sien Ni Le, Tu Yung Jiya Gana Atwe, Balu A Chao Ya Miu Ma Ma Su, Gu Yung Jiya Lire Gu Pa Wen Suni Pi Gu, Thay Kho Miya Si. Email Leita, burmese@voanews.com, burmese@voanews.com go sa ye bi set twe ya me telephone number go chang ja lai ko nya chin lo pyan set twe ba me
taw da myet mo twin ye yong ji ya ri go na sin ga ya la phit ba le kya vo ya tou lwin ne season ni ne patat lo we ban a chan pe chin ne te ti chin taw nyin ne so yin lo vo ye email le sa burmese@voanews.com go sa yi ta pe pu nai ma le Sarai ga tsin le set twe nai ma le leisa ga voa myama bai a season tsin sarai data ma 855 yangon sarai ji yangon myo phit par le khanya manat pyan manat voa ya ni thout lwin me myama bai a season ni go line no meter 32 40 48 do ma phan yu na set nai ma le khanya အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလဲပြောပြပေးမှာပ
ါဗင်နီဇွဲလာနိုင်ငံရဲ့စစ်တပ်ကိုသူ့ဘက်ပါလာအောင်လို့စီယုံကြိုးစားတဲ့အနေနဲ့ယာယီသမ္မတအဖြစ်သူ့ကိုယ်သူကြီးညာထားသူဟွမ်ဂွိုင်ဒိုကဒီတစ်ပတ်ထဲမှာနှစ်ရက်လူလူအင်အားပြပွဲလုပ်ဖို့ဆော်ဩထားပါတယ်သမ္မတနီကိုလတ်စ်မာဒူရိုဘက်မှရက်တည်မဲ့အစားဖြီသူတွေဘက်မှရက်တည်လာအောင်လို့ဗုဒ္ဓဟူးနေ့နေ့လည်ကြရင်နှစ်နာရီငင်းငင်းချမ်းချမ်းဆန္ဒပြဖို့ဟွမ်ဂွိုင်ဒိုကတိုက်တွန်းထားပါတယ်လာမယ့်စနေနေ့ကျရင်လည်းဗင်နီဇွဲလာတနိုင်ငံလုံးအပြင်ဒီကမ္ဘာလုံးမှာရှိတဲ့သူ့ပေါ်ထောက်ခံသူတွေကိုလမ်းပေါ်ထွက်ဆန္ဒပြကြဖို့ပြောကြားခဲ့ပါတယ်။နိုင်ငံမှာရွေးကောက်ပွဲအစ်ကျင်းပဖို့ EU ဥရောပသမဂ္ဂကစနေနေ့ကိုနောက်ဆုံးသတ်မှတ်ရပေးထားပါတယ်။သမ္မတနီကိုလတ်စ်မာဒူရိုကတော့စစ်တပ်ကသူ့ဘက်မှာရှိတယ်လို့တနင်္ဂနွေနေ့ကစီးရီးတဲ့ကျင်းပွဲတစ်ခုမှပြောကြားခဲ့ပါတယ်။အကြာရှည်ဆုံးဒီရက်ဆိုင်မှုကနေပြီးတော့အမေရိကအစိုးရလုပ်ငန်းတွေပြန်လည်စတင်နေပြီမို့အစိုးရဝန်ထမ်းတွေဒီကနေ့တနင်္လာနေ့မှာရုံးပြန်တက်နေကြပါပြီ။အစိုးရလုပ်ငန်းတွေပြန်ဖွင့်ပေးဖို့လွှတ်တော်နဲ့အင်ပြူတော်ကြားသဘောတူခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ15ရက်နေ့အထိယာယီအစိုးရအသုံးစရိတ်ကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးအတည်ပြုပေးခဲ့တာပါ။ဒါပေမဲ့သတင်းသုံးပတ်အတွင်းမှာသမ္မတထရန့်တောင်းနေတဲ့တိုင်းကစည်းကိစ္စသဘောတူညီမှုရဖို့လွှတ်တော်ခေါင်းဆောင်တွေကြားမှညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်။သုံးပတ်အတွင်းသူလိုချင်တဲ့တိုင်းကစည်းသဘောတူညီချက်မရခဲ့ရင်အစိုးရလုပ်ငန်းတွေပြန်ရဆိုင်တာကိုရွေးချယ်စရာနည်းလမ်းတစ်ခုဖြစ်နေရွေးချယ်နိုင်တယ်လို့နိုင်ငံတော်အရေးပေါ်အခြေအနေကြေညာလို့လဲရတယ်လို့သမ္မတက Wall Street Journal သတင်းဌာနနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။ရုရှားနိုင်ငံကခရိုနီဂျီတယောက်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုအမေရိကန်အစိုးရကပိတ်ဆို့တံခါးမှုတွေကနေဖယ်ရှားပေးလိုက်ပါတယ်။အလူမီနီယံလုပ်ငန်းကြီးဖြစ်တဲ့Rusol နဲ့သူ့ရဲ့မိခင်ကုမ္ပဏီ EN Plus တခါစွမ်းရင်ကုမ္ပဏီ Eurosip Enagro တို့ဟာဒီရုရှားသမ္မတနဲ့နီးစပ်တဲ့ Oleg Deripaska ကာရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့အတွက်အရေးယူမှုဖဲတာကိုဒီမိုကရက်လွှတ်တော်အမတ်တွေနဲ့ Republican အမတ်တချို့ကတော့ကန့်ကွက်နေကြပါတယ်။ Brazil နိုင်ငံရှေ့တောင်ပိုင်းမှာတောက်ချာနေကရေကာတာပြိုကျမှုကြောင့်ဒေသုံးတို့အရေးအတွက်ဟာတနင်္လာနေ့ကနေကအထိ56ယောက်ရှိသွားပါပြီ။300ထက်မနည်းလဲဆက်လက်ပျောက်ဆုံးနေတဲ့အတွက်ကြောင့်မို့လို့ဒီဒေသုံးသူတွေထပ်တိုးလာပွဲရှိပါတယ်။တရုတ်နိုင်ငံကထင်ရှားတဲ့လူခွင့်ရေးရှင်းနေဝမ်ကျွမ်းချမ်းကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ထောင်ဒဏ်၄နှစ်ခွဲချမှတ်လိုက်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာတနင်္ချင်းကျုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line number 25 32 51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် ဒီနေ့ကတော့ဒီခုနဥဆောင်ရွေးဝင်ပြောတဲ့အထဲမှာလဲပါပါတယ်ကားရပ်ဖြစ်ပါရဲ့ရှင်ဒါဆိုရင်များနဲ့တူကမြန်မာပြည်သူပြည်သားအားလုံးဘေးဘီယာဝေးကွာပြီးပျော်ရွှင်နေကြပါစေဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome.